တော်ရရှိမြန်ခင်ဗျာပြီးခဲ့တဲ့အပတ်ကလူငယ်စာရေးဆရာတယောက်နဲ့တွေ့ရပါတယ်ဝင်းဖေးရေးတဲ့ဝတ္ထုတွေကိုဖားရတယ်ကြိုက်တယ်လို့ရိုးရိုးရှင်းရှင်းပဲပြောလို့ဝန်သားရပါတယ်ဒါနဲ့စကားဆက်ပြောကြရင်နဲ့ဒီလူငယ်ကသူ့အနေနဲ့စာရေးရမှာဇံမဝင်ရင် mood မရှိရင်စာရေးလို့မရတဲ့အကြောင်းပြောပါတယ်ဒီစကားဟာအနုပညာရှင်တွေရဲ့လောကမှာရိုးနေပါပြီအနုပညာဖန်တီးမှုနဲ့ပတ်သက်ပြီးစိတ်ပါမှလုပ်လို့ရတယ် mood ရှိမှကောင်းတယ်ဇံမဝင်မဲ့လို့လို့ကိုမရဘူးဆိုတဲ့ကိစ္စကညင်းလို့မရတဲ့ကိစ္စသွေးထွက်အောင်မှန်တဲ့ကိစ္စဖြစ်ပါတယ်ဝင်းဖေးငငယ်ကလေးကမကြာခဏပြောခဲ့သုံးခဲ့ရတဲ့ဇာတ်လည်းဖြစ်ပါတယ်ဝတ္ထုတွေရုပ်ရှင်တွေထဲမှာပါတဲ့အနုပညာတွေဇာတ်ကောင်တွေလည်းခဏခဏယင်ကော့ပြီးတော့ပြောတတ်တဲ့ဇာတ်ဖြစ်ပါတယ်ဝင်းဖေးလည်းအဲ့ဒီမုချီမှလို့လို့ရတယ်မုချီမှအနုပညာကိုဖန်တီးရမယ်ဆိုတဲ့အယူဆနဲ့ကြီးပြင်းခဲ့ရတာပါပဲဒါပေမဲ့တစ်ချိန်မှာတော့ဝင်းဖေးကအမေရိကန်စာရေးဆရာကြီးဂျွန်စတိုင်းဘက်ရဲ့စာတွေကိုအမှတ်တမဲ့တွေ့ပြီးတော့မြည်းစမ်းဝင်ရပါတယ်။အဲ့ဒီဝတ္ထုကတော့ Once there was a war ဖြစ်ပါတယ်။အဲ့ဒီစာစုကလေးဝင်းဖေလက်ထဲရောက်လာတော့စာစုရဲ့အစအပိုင်းတွေလည်းမရှိတော့ပါဘူး။အဆုံးပိုင်းတွေလည်းမရှိတော့ပါဘူး။ဝင်းဖေကအဲ့ဒီစာစုကိုမိတ္တလာနာကသဲတော်မိထားဘူရာယုံကလေးမှဇီးသီးရောက်တဲ့ကလေးမစီကဝယ်ယူရတာပါ။သူကအဲ့ဒီစာအုပ်ကစာရွက်တွေကိုဆုပ်ဆုပ်ပြီးတော့ဇီးသီးထည့်ရောင်းနေတာပါဝင်းမေကလည်းယထာဆောင်ရတာကြားလို့ပြင်းလွန်းလို့စာဖတ်ဖို့ကလေးမစီကဇို့ဝယ်ရတာပါသူကဒီစာအုပ်ကိုရောင်းလိုက်ရင်သူဘယ်လိုလုပ်ပြီးတော့ဇီးသီးဆက်ရောင်းမလဲဆိုပြီးတော့မရောင်းဘူးလို့လုပ်နေပါသေးတယ်ဝင်းမေကသူ့ဇီးသီးဘိုးတွေအားလုံးအတွေ့ပေးလိုက်တော့မှပြဿနာရှင်းသွားပါတယ်စာအုပ်လက်ကျန်စာရွက်တွေကိုရောင်းပေးပါတယ်ဝင်းမေဟာအညာနှွေခေါင်ခေါင်နေလေနေပူပူလေးပူပူတွေတိုက်နေတဲ့သဲတော်ဘူရာကလေးမှာမိသားဆောင်ရင်းနဲ့ကဘာကျော်စာရေးဆရာကြီးဂျွန်စတိုင်းဘက်ရဲ့စာအုပ်ကိုစပြီးတော့ဖတ်ဖူးတာပါဝင်းဘေဟာဂီတနဲ့ပကြီးကိုယူသွပြီးမြဲစာပေကိုတော့ယူသွတဲ့အဆင့်မှာမရှိပါဘူးဒါပေမဲ့ဂျွန်စတိုင်းဘက်ရဲ့အရေးသားတွေမှာနစ်သွားပါတယ်အရေးထဲမှာစာတွေကအစပိုင်းနဲ့အဆုံးပိုင်းတွေမရှိတော့ဘူးဆိုတော့ပို့ပြီးတော့ဆက်တငန်ငန်ဖြစ်ရပါတယ်အဲ့ဒီနေ့ညနေကဝင်းဖေမန္တလေးကိုပြန်ရောက်တော့အိမ်မပြန်နိုင်မဲ့စာအုပ်ဆိုင်ကိုတန်းသွားပါတယ် Once there was a war ကိုရှားပါတယ်အဲ့ဒီဝတ္ထုမရှိပါဘူးတခြား John Steinbeck တွေ၄အုပ်လောက်တွေ့ရပါတယ်အားလုံးဝယ်ခဲ့ပါတယ်အဲ့ဒီတလောကဝင်းဖေက John Steinbeck ယောဂါထခဲ့ပါတယ် John Steinbeck ရဲ့စာအုပ်တွေအကုန်လုံးဖတ်မိပါတယ် John Steinbeck ကိုယ်တိုင်ရဲ့ခံယူချက်ယုံကြည်ချက်ကလေးနဲ့အလေးအကျင့်ကတော့သူစာရေးတဲ့ကိစ္စကိုအချိန်သတ်မှတ်ထားပြီးမုတ်ချီရှိမရှိရှိဇွတ်ရေးတယ်ဆိုတဲ့ကိစ္စပါပဲစာရေးစပွဲမှာအချိန်ကျလာပြီဆိုရင်ရေးစရာဘာမှမတွေးမိသေးရင်ရှိသမျှခဲရန်တွေကိုချုံမှသတယ်ဗျာခဲရန်တွေကုန်လို့မှဘာရေးရမှမသိသေးရင်ဘာရေးရမှမသိသေးပဲဖြစ်နေတာကိုပဲချားရေးပါတဲ့အဲ့နာမှာဘာရေးရမှမသိသေးဘူးဆိုရင်သူဘဝဉဉ်ကမြင်ရကြားရသမျှတွေကိုခြားရတာပါပဲတဲ့ဂျွန်စတိုင်းဘက်မှာအဲ့ဒီလိုစာတွေအများကြီးရှိပါတယ်အဲ့ဒီစာရွက်တွေကိုလွှင့်မပြဘဲသိမ်းဆည်းထားခဲ့ပါတယ်အဲ့ဒီစာတွေကိုဂျွန်စတိုင်းဘက်ကွယ်လွန်ပြီးတဲ့နောက်ပုံနှိပ်ထုတ်ဝေခဲ့ပါတယ်ဂျွန်စတိုင်းဘက်ယုံကြည်တာကအနုပညာတွန်းအားတွေဟာအလေးအကျင့်နဲ့လှုပ်ယူလို့ရတယ်တဲ့တွန်းအားပေးရမယ်တဲ့အားထုတ်ရမယ်ဆိုတဲ့ယုံကြည်ချက်ပါပဲအဲ့ဒီလိုနဲ့ပဲဂျွန်စတိုင်းဘက်ဟာစာရေးချိန်ရောက်လာရင်စိတ်ပါပါမပါပါဇန်ဝင်ဝင်မဝင်ဝင်မုချီရှိမရှိရှိရေးလို့ရလာတဲ့လို့ဆိုပါတယ်ဒီလိုနည်းနဲ့စာပေနိုဘယ်ဆုလည်းရခဲ့ပါတယ်အဲ့ဒီအကြောင်းတွေကိုသိလျက်ရတဲ့အချိန်ကစပြီးတော့အနုပညာသည်တွေအနေနဲ့သိပြီးတော့စိတ်အလိုမလိုက်သင့်ဘူးလို့ဝင်းဖေပြောင်းလဲယုံကြည်လာခဲ့ပါတယ်ခင်ဗျာကျောင်းမှာချမ်းသာကြပါစီကျွန်တော်ဝင်းဖေပါ